ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်တွင်ကတန်းလွဲရွာမှကျေးရွာနဲ့ကြောက်စိတ်ကျေးရွာတွေကိုမနေ့ကည၈နာရီလောက်မှာစစ်ကောင်စီလေကြောင်းကပုံကျဲခဲ့တာကြောင့်ရွာမှဒေသခံ2ဦးသေဆုံးပြီးတော့4ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ
်။ဟုတ်ကဲ့ကောမနေ့ကဒီညနေ၈နာရီထိုးတော့ရှိနေတယ်ခင်ဗျ။အဲဒီရှင်ကမှတော့ဒီရွာမှအဲရေစခန်းအနီးဝန်းကျင်ပေါ့ရေစခန်းတွင်းချင်းရေစခန်းအနီးဝန်းကျင်အဲဒီမြောက်ကဘုံစိုက်ကုန်စီကနေပြီးတော့လင်းနဲ့နေပြီးတော့ဘုံလာကျဲတယ်လို့သိရတယ်။အဲဒီမှာကျွန်တော်တရားသဘာကတော့နှစ်ယောက်ကတော့ပြေဆုံးသွားတယ်။နောက်ပြီးတော့ခလေးတရားမှာကြားလို့ရှိရင်ဒီလေးနှစ်ဖက်မှာလေးတန်းတွေပိုင်းသွားတယ်လို့သိရတယ်။နောက်ဦးစင်းနဲ့တပတ်ဒဏ်ရာရတယ်။ဒဏ်ရာရတာကတော့လေးယောက်တော့ရှိနေချင်တော့
တဆက်ထဲမှာပဲမနေ့ကည7နာရီကျော်လောက်မှာမအီမြို့နယ်တဲကလုံးတော်ပေါက်တရားအနီကိုလည်းစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့ပြီးထိခိုက်ဒဏ်ရာရသူတော့မရှိဘူးလို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်ကလက်နက်ကိုင်ပြည်ပခါတွေအတွင်းအရက်ဖက်ကိုပါပြစ်မှတ်ထားတိုက်ခိုက်မှုတွေတိုးလာနေတယ်လို့လည်းဒေသခံတွေကပြောပါတယ
်။အခုလည်းအပြည့်မရှိတဲ့ပြည်သူတွေကိုလက်နက်အုပ်ကနေလာပြီးတော့ပြစ်ခတ်နေကြတာကတော့မတရားဘူးပေါ့နော်။ဒီတော့လင်းနေရှိရဆိုလို့ရှိရင်လင်းနေရှိဟိုဘန်းသွားတက်ရမှာပါလေ။ဟုတ်ကဲ့အခုကအပြည့်မရှိတဲ့ပြည်သူတွေကနေညာမှုတွေကအသက်ဆုံးရှုံးမှုတွေအများကြီးရှိတယ်။နောက်ပြီးတော့နေညာမှုတွေလည်းအများကြီးရှိတယ်။အိုးရင်ပြည့်စည်ရပဲ။ရှင်များတည်းချမ်းရဲ့အဲ့လိုအားလုံးရှိတော့
ရခိုင်ပြည်နယ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်တေးကျေထိခိုက်မှုအခြေအနေတွေပတ်သက်လို့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။ဒီလာထဲမှာပဲရခိုင်ပြည်နယ်ကစစ်တွေပေါတော်တန်တွဲကွာတောင်ကုတ်မအီမောင်းတော်နဲ့ပုံနှကျုံးမြို့နယ်တွေကိုလေကြောင်းကနေမကြာခဏဆိုသလိုဘုံကျဲတိုက်ခိုက်နေတယ်လို့လည်းဒေသခံတွေကပြောပါရယ်လေကြောင်းတိုက်ခိုက်မှုတွေတိုးမြင့်လာတာကြောင့်ဒေသခံတွေကြားစိုးရိမ်မှုတွေကြီးထွားနေတယ်လို့လည်းမြေပုံမြို့မှာနေထိုင်တဲ့မတ်ငူဝါချေကဆိုပါရယ
်ဟုတ်ကဲ့ဒီဟိုလက်ရှိပေါ့နော်ဒီညီမတို့နေတဲ့ဒီထိရှိနေမှာကြာလို့ရှိရင်ဒီမြေပြင်မှာတိုက်ပွဲတွေမရှိတော့ဘူးဆိုပေမဲ့ဒီလေကြောင်းအန်ဒီရေကတော့ဟိုစိုးရိမ်ရတယ်ပေါ့နော်အော်ပြီးတော့တခြားဒီထင်းချုံနေမြေဖက်မှာရောဒီဆွေရည်ကျင်းထည်နေတဲ့ဒီတောင်ပိုင်းဖက်မှာရောဒီလူကြောင်းကနေဟိုဘုံကြီးနေရတယ်ခဏခဏသတင်းတွေကြားနေရတော့ဒီညီမတို့အနေနဲ့စိုးရိမ်မှုတွေရှိတာပေါ့နော်ဟိုညာညာဆိုလို့ရှိရင်လေရင်တင်ကြတာနဲ့ညီမတို့ဆိုမှအိတ်နိုင်တော့ဘူးအဲ့လိုမျိုးထားထိုင်ပြီးတော့ဟိုတတိယလေရင်တဲကိုနားဆွနေရတာမျိုးပေါ့နော်ဘလောက်ကြီးဆူဆူဝါးဝါးလေးဆိုလို့ရှိရင်ဟိုဟာဟိုအပြင်ကနေပြီးတော့ဒီဟိုအစင်တွေဆူဆူနေတာဆူဆူနေကြရင်တည်းညီမတို့ကနေပြီးတော့လေရင်တင်ထင်ပြီးတော့ပေါ့နော်ဒီကြောက်ပြီးတော့ဟိုအော်ဘယ်လိုပြရမလဲဝေပုံးရတဲ့အနေထားတွေရှိတယ်ပေါ့နော်အဲ့လိုမျိုးဒီဆွင့်ရည်တွေကလုံးဝဘယ်လိုပြရမလဲလုံးဝဆိုးမှုတော့ရဆွင့်ရည်တွေကလေ
ရခိုင်ပြည်နယ်ကအေးထိမ့်ချုပ်ထားတဲ့မြို့နယ်တွေမှာလည်းလေကြောင်းသတိပေးချက်တွေစနစ်တကျမရှိသေးဘူးလို့လည်းဒေသခံတွေကပြောပါတယ်ဒါအပြင်မိုးရသည်ဖြစ်တာကြောင့်ရေတွေပြည့်နေတဲ့ဘုံခိုကျင်းနေတဲ့မှာတိမ်းချောင်ဖို့မလွယ်ဘူးလို့လည်းဆိုပါတယ်
ကဲဒီညီမတို့အနေနဲ့မြို့မှာတော့အဲ့လိုမျိုးဒီလေသတိပေးစနစ်တွေပါတယ်မလုပ်ထားဘူးရှင်ဟုတ်ကဲ့အဲ့လိုမျိုးတော့မရှိဘူးပေါ့နော်ဒီဒေသခံတွေကကြားလို့ရှိရင်တော့ဟိုကိုဟာနဲ့ကိုဒီဘုံတွေဘုံခိုကျင်းတွေပါနေတော့ဒီခါတာတော့ရှိတယ်ပေါ့နော်ဒါပေမဲ့လက်ရှိမိုးရသည်ဆိုတော့ဒီဘုံခိုကျင်းတွေမှာရေပြေးတာတော့ဒီတွင်းတူးရဲ့အတစ်တူးရဲ့ရေထွက်တာတော့အခြေအနေဆိုတော့လက်ရှိအခြေအနေမှာဟိုဘုံခိုကျင်းတွေဝင်ပေါင်းလို့မရတဲ့အခြေအနေဆိုတော့လေကြောင်းအန်ဒီကိုပို့ပြီးဆိုးရင်ရတဲ့ကာလပေါ့ဒီကာလကဟုတ်ကဲ့
ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလစရခိုင်ပြည်နယ်မှာတိုက်ပွဲတွေတကြော့ပြန်ပေါ်ပေါက်ခဲ့ပြီးဒီကနေ့အထိနှစ်ဖက်တိုက်ပွဲတွေဆက်ရှိနေတာပါတိုက်ပွဲတွေကြာလာတဲ့အမျှအရက်သားထိခိုက်သေးဆုံးဒဏ်ရာရတာတွေလည်းများလာနေသလိုနေရစွန်ခွာထွက်ပြေးနေရသူတွေလည်းတစ်နေ့ထက်တစ်နေ့တိုးလာနေတာပါ။အာရခတပ်တော် AA ဘက်ကတော့လက်ရှိမှာကွာမြို့နယ်နဲ့မောင်းတော်မြို့နယ်တွေကိုဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေပြီးအန်တောင်ကုတ်ကြောက်ဖြူမန်အောင်စတဲ့မြို့နယ်တွေကိုလည်းပိတ်ဆို့ထားတယ်လို့ပြောဆိုပါရခင်ဗျာ။